ကရင်ပြည်နယ်ရင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေပြီးစစ်ကောင်စီဘက်ကစစ်ကြောင်းတွေနဲ့ထိုးစစ်ဆင်နေတဲ့အတွက်လေးကိတ်ကော်ဒေသအပဝန်ကျေးရွာပေါင်း900လောက်ကစစ်ဘေးရှောင်တွေဟာနေရာမပြိုင်နိုင်ကြတဲ့အပြင်တောင်ရင်မြေနီးမြန်မာဘက်ခြမ်းတောင်ရင်မြေတလျှောက်ဘေးလွတ်မဲ့ထင်းတဲ့နေရာတွေကိုအချိန်ချင်းထွက်ပြေးပြောင်းရွှေ့နေကြပါတယ်။လက်ရှိမှာတော့စစ်ဘေးရှောင်ဥယေဟာမြောက်ရီခဲနဲ့မှအများဆုံးပါဒုက္ခတရီဟာထိုင်းဘက်ခြမ်းမှာတဲ့မြန်မာဘက်ခြမ်းတောင်ရင်မြစ်တလျှောက်မှာခိုလုံနေပြီးထိုးစစ်ဆင်လာတိုင်းဘေးလွတ်မဲ့ထင်းတဲ့နေရာပြောင်းရွှေ့နေရတယ်လို့စစ်ဘေးရှောင်ဒုက္ခတရီအခုကြီးပေးနေသူတူက VOA ကိုပြောပါတယ်
။ဒီဘက်ဒီမက်ကော့ဂရီကဒုက္ခတဲ့စစ်စစ်ပေါင်း1,300လောက်ကျန်နေပေါ့နော်။ဒါမက်ကော့ဂရီဒုက္ခတဲ့နေရာမှာလည်းရှိနေတာဆိုတော့သိရတယ်။အခုကပူများတာအဲကြောက်ခန့်နဲ့ဒီကိုလို့မှအများကြီးဖြစ်နေမှာ။ဆိုတော့ကဒုက္ခတဲ့ရွာပြန်လို့မရဘူး။ဘယ်ထင်းစစ်လာတဲ့ခါကျတော့you know millet ပါနေ blue ကနေတော့စစ်တပ်ကဝင်လာတဲ့ချက်ခဲလည်းဒီဘဝမှာတဆူအများကြီးပဲအဲ့လိုဖြစ်နေစစ်တပ်ကထိုးစစ်လာတယ်သူကတဖြည်းဖြည်းရှုပ်သွားလိုက်အဲ့လိုမျိုးပေါ့ဟိုရှိသွားတယ်ဆက်လာကျင်တော့ကျန်တဲ့တောင်းကြော်ကလည်းမရှိဘူးဆိုတော့တပတ်ကဟိုပြေးနေတာ
တောင်းကြံနေမှာတော့အသက်82နှစ်ရွယ်အဖိုးတူစစ်ဆောင်ပြေးလွှမ်းရင်ဆုံးပါခဲ့ရတယ်လို့ပြောပါတယ်ကင်းမျိုးသားလွတ်မြောက်ရေးတပ်ပါဝင်ကင်းမျိုးသားကာကွယ်ရေးတပ် NUG လက်အောက်ခံပြည်သူကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာဒီဇင်ဘာ15ရက်ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်